EU ဥရောပသမဂ္ဂနဲ့ဝန်ကြီးချုပ်ထရီဇာမေတို့ဆက်စပ်ညှိနှိုင်းထားတဲ့ EU ရဲ့ကဗြိတိန်နှုတ်ထွက်ရေးအစီအစဉ် Brexit သဘောတူညီချက်ကိုဒီကနေ့ဗြိတိရှ်ပါလီမန်မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။လွတ်တော်ထဲမှာသူ့ရဲ့အစီအစဉ်ကိုထောက်ခံမှုရနိုင်မဲ့လုံလောက်တဲ့မဲရည်အတွက်မရှိဘူးလို့ယူဆတာကြောင့်ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်မဲ့မူလအစီအစဉ်ကိုဝန်ကြီးချုပ်မေကဖျက်သိမ်းလိုက်ပြီးအခုမှမဲပြန်ခွဲကြမှာဖြစ်ပေမဲ့ဝန်ကြီးချုပ်အပေါ်ထောက်ခံမှုအရေးအတွက်ဟာပြောင်းလဲမလာဘူးလို့ဆိုပါတယ်။ Brexit ကိုထောက်ခံတဲ့အမတ်အရေးအမတ်တွေကရောကန့်ကွက်သူအမတ်တွေကပါသဘောတူညီမှုဒီသဘောတူညီမှုပေါ်အချက်အလက်တွေကိုကန့်ကွက်နေကြတာဖြစ်ပါတယ်သဘောတူညီချက်ကိုပြန်ဖတ်ကြည့်ကြဖို့ဝန်ကြီးချုပ်မေကလွတ်တော်အမတ်တွေကိုနောက်ဆုံးအချိန်ထိတိုက်တွန်းပြောဆိုခဲ့ပြီးသဘောတူညီချက်ပြတ်သွားခဲ့ရင်ဘာဖြစ်နိုင်လဲဆိုတာကိုလည်းသတိပေးပြောကြားခဲ့ပါတယ်သဘောတူညီချက်ရနိုင်ဖို့အဟံတားဖြစ်နေတဲ့ကိစ္စကတော့မြောက်ပိုင်းအိုင်ယာလန်နဲ့ EU အဖွဲ့ဝင်အိုင်ယာလန်အကြားနေဆက်ကိုဖွင့်ထားပေးရေးကိစ္စဖြစ်ပါတယ်အဲ့ဒီလိုနေဆက်ကိုဖွင့်ထားခြင်းအပြင်ဗြိတိန်နဲ့ EU ကြားကကုန်သွယ်ရေး policy တွေအတွက်အပိတသဘောတူညီချက်မရခင်ကြားကာလမှာဗြိတိန်အနေနဲ့ EU ရဲ့ကုန်သွယ်ရေး policy တွေအတိုင်းဆက်လက်တည်ရှိနေရမှာဖြစ်ပါတယ်ဒီသဘောတူညီချက်ဟာလိုအပ်တဲ့အချိန်ကာလတစ်ခုအထိပဲတည်ရှိမှာဖြစ်ကြောင်း EU ခေါင်းဆောင်တွေကလည်းတင်းလာနေမှာပြောပါတယ်